Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာသောရရှင်ပေါင်ပေးရန်ဒီကင်းရှင်တဲ့နေ့တစ်နေ့ဖြစ်နေကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်ဇူလိုင်လ4ရက်တနင်္ဂနွေနေ့ညပဲပြည်သူမြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 ရေဝော်ချင်းတွေကြောင့်ပြည်သူအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့မှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့
ဒီပေါ်ဒီကြည့်ရအချိန်ကတော့26ရောက်ပါအရှင်ဘောရာကျွန်တော်20ရှိပါတယ်။အရှင်ဘောရာ
ဇူလိုင်လ4ရက်နေ့ကတပရင်းမှာစစ်ကောင်စီနဲ့ဖြစ်သွားခဲ့တဲ့ပြစ်ခတ်မှုအတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်26ဦးသေဆုံးခဲ့ရတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနှာစင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံကပြည်သူတွေနဲ့ဒီမိုကရေစီလှုပ်ရှားနေသူတွေအတွက်တောင်ကိုရီးယားမှာပြုလုပ်ခဲ့တဲ့မြန်မာအိမ်မက်စီတို့မျောလင်းချက်ဆိုတဲ့ဂီတပွဲတော်အကြောင်းဆက်သွယ်မြင်းမြန်းထားတဲ့မြန်မာရေးဆွေးနွေးခန်းဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှာပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝတ်လိုက်တဲ့အတူမမြသတင်းအောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုဒေသတချို့မှာဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုဘုံဖောက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့နေ့လယ်ပိုင်းကမန္တလေးတိုင်းမြင်းကြံမြို့မှာစစ်ကောင်စီတပ်သားတွေစီးလာတဲ့အင်စည်းကားကိုဆိုင်ကယ်သမားကတင်းနှက်နဲ့ပြစ်ခတ်ခဲ့ပေမဲ့တိုက်ဆုံသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကားကတင်းနှက်သမားကိုလိုက်လံဖမ်းဆီးပေမဲ့မမိလိုက်ဘူးလို့ဆိုပါတယ်။မြင်းကြံမြို့မှာပဲစစ်ကောင်စီကခန့်ထားတဲ့19ရပ်ကွက်ကအုပ်ချုပ်ရေးမှူးအောင်မိုးတန့်ဆိုသူဒီကနေ့တင်းနှက်နဲ့၃ချက်အပြစ်ခံလိုက်ရတဲ့ဒဏ်ရာနဲ့စေယုံမှာစေကုသမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့ကန္နာလာမှာစစ်ကားပေါ်ကိုလက်ပြဘုံတစ်လုံးနဲ့ပစ်လိုက်ပြီးမဲ့အဲ့ဒီဘုံကပောက်ကွဲခဲ့ခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။အခင်းဖြစ်သွားပြီးတဲ့နောက်မှာအင်းစိန်အောင်စေရအင်ရဝင်းအတွင်စစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲဒီကနေ့ရေးမြို့မြို့မှာရဲစခန်းအတွင်းမှာလည်းဘုံပောက်ကွဲမှုဖြစ်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာပြစ်ခတ်ဖောက်ခွဲမှုတွေရှိနေတဲ့တချိန်ထဲမှာပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်လက်ပြုလုပ်နေကြပါတယ်။ဒီကနေ့တနင်္လာရီတိုင်းလောင်းလုံးမြို့နယ်အတွင်းကကြေးရွာတချို့စုပေါင်းပြီးဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။လာတူပဲမန္တလေးမြို့မှာလဲဒီကနေ့နေ့လယ်ပိုင်းကအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းနဲ့တန်ခါတမကတပိတ်စစ်ကြောင်းတို့ဆီယနာရှင်ပြုတ်ကြရေးဖက်ဒရယ်ဒီမိုကရေစီရရှိရေးတို့အတွက်အသီးသီးချီတက်ဆန္ဒပြခဲ့ကြပါတယ်ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုကချင်ပြည်နယ်ဖားကန့်မြို့မွန်ပြည်နယ်ပေါင်မြို့တို့အပြင်စကိုင်းတိုင်းအတွင်းကစလင်းကြီးနဲ့ရဲမဲ့ပင်မြို့နယ်တွေမှာလဲကြေးရွာပေါင်းစုံတပိတ်အဖြစ်နဲ့ပြုလုပ်ခဲ့ကြပါတယ်ခင်ဗျာဒီကနေ့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးသောမတ်စ်ဖိုင်ဒါကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းလိုက်ပါတယ
်။မင်္ဂလာပါ။ Today on the 4th of July, Americans commemorate the birth of our nation, the United States of America. In the years since we declared our independence in 1776,
ဒီနေ့ဇူလိုင်လ4ရက်နေ့မှာအမေရိကန်ပြည်ထောင်စုကြီးမွေးဖွားလာတဲ့အထိမ်းအမှတ်အဖြစ်နဲ့လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။လွတ်လပ်တဲ့နိုင်ငံအဖြစ်1986ခုနှစ်မှာစတင်ကြီးညာလိုက်တဲ့အချိန်ကစလို့ပုံမှုပြည့်ပြည့်စုံတဲ့ပြည်ထောင်စုကြီးတရားဖြစ်လာရေးဆိုတဲ့ရည်မှန်းချက်ကိုဆက်လက်အကောင့်ထဲပေါ်လာခဲ့ပါတယ်လို့တာအမတ်ကြီးကပြောပါတယ်။ဒါပြင်ဒီမိုကရေစီဆိုတာဟာရင်းရင်းမှုနဲ့မယမနာကြိုးပမ်းအားထုတ်မှုရဲ့ရလဖြစ်တဲ့အကြောင်းအထူးသဖြင့်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အခါမျိုးမှာကျန်းကျန်းခံနိုင်ဖို့လဲလို့အကြောင်းဒါကိုမြန်မာပြည်သူလူထုအနေနဲ့ကောင်းကောင်းသိရှိနေပါကြောင်းမြန်မာပြည်သူတွေဟာသူတို့လိုချင်တဲ့ဒီမိုကရေစီနဲ့လွတ်လပ်မှုအစ်စ်အမှန်ရရှိရေးအတွက်တောင်းဆိုရမှာကြီးမားတဲ့စင်ခွန်မှုတွေကိုရင်ဆိုင်ရင်ခိုင်မာတဲ့အေယာမတန်ဋိဌာန်ကိုဆက်လက်ပြသနေကြတဲ့အကြောင်းဒါကြောင့်အမေရိကန်လွတ်လပ်ရေးနေ့ဆင်နွှဲနေတဲ့အချိန်ပြည်သူတွေအတွက်ပြည်သူတွေကတင်မြောက်ထားတဲ့ပြည်သူအစိုးရဆိုတဲ့အဓိပ္ပာယ်ကိုပြန်လည်ဆင်ခြင်သုံးသပ်နေချိန်မှာမြန်မာပြည်သူပြည်သားတွေလည်းဒီမိုကရေစီနဲ့အတွင်းရှိတည်တံ့တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းပါတယ်လို့အမေရိကန်လွတ်လပ်ရေးနေ့မှာတာအမတ်ကြီးသောမတ်စ်ဖိုင်ဒါကမြန်မာပြည်သူတွေအတွက်ဆုမွန်ကောင်းတောင်းပေးထားပါတယ်ခင်ဗျာ ဒီကနေ့ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့နိုင်ငံတော်အားလိုက်ရေးနေ့ဖြစ်ပါတယ်1986ခုနှစ်ဇူလိုင်လ4ရက်နေ့ကအမေရိကန်ပြည်ထောင်စုအတွင်းမှာပါဝင်တဲ့အဲ့ဒီအချိန်ကကိုလိုနီ73ခုကကိုယ်စားလှယ်တွေကအင်္ဂလိပ်လက်အောက်မှာမနေလိုတဲ့အတွက်ကြောင့်ကိုယ်သဘောနဲ့ကိုယ်လွတ်လပ်တဲ့ပြည်ထောင်စုအဖြစ်ကြေညာခဲ့တဲ့နေ့ကိုအစွဲပြုပြီးဇူလိုင်လ4ရက်နေ့ကိုလွတ်လပ်ရေးနေ့အဖြစ်သတ်မှတ်ထားတာပါဒါပေမဲ့ဒီဇူလိုင်လ4ရက်နေ့ကိုနိုင်ငံတော်အားလိုက်ရက်နေ့အဖြစ်1944ခုနှစ်ကျမှတရားဝင်သတ်မှတ်ခဲ့တာဖြစ်ပါတယ်။အစဉ်လာအားဖြင့်ဒီနေ့မှာအမေရိကန်မိသားစုတွေကိုယ့်အိမ်မှာစုဝေးပြီးအသားခင်စားကြတာအပါအဝင်ချက်ပြုတ်စားတော့ပြီးအနာယူအပန်းဖြေကြတဲ့နေ့ဖြစ်ပါတယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC အပါအဝင်မြို့ကြီးမြို့ငယ်အစည်းအဝေးမှာလည်းမိသားစုတွေပစ်ကနစ်ထွက်ကြတာအလားပြားချီတက်လက်လက်ပွဲတွေကျင်းပတာအပါအဝင်မိရှုမိပန်းပြပောက်တာတွေလည်းဒီကနေ့ပြုလုပ်ကြလေရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအော်ဂူလာကုန်းပိုင်းမှာအပြစ်တပ်ထွက်ခွာမဲ့အကြောင်းအမေရိကန်အစိုးရကကြေညာထားတဲ့အချိန်မှာပဲအာဖဂန်မှာရှိတဲ့တာလီဘန်တပ်ဖွဲ့တွေဟာလည်းနယ်မြေအတော်များများကိုတိုးချက်သိမ်းပိုက်လာနေပါတယ်။နေဆက်ဒေသပြည်နယ်တွေဖြစ်တဲ့ဘဒက်ရှန်နဲ့တခါအတွင်းမှာရှိတဲ့အနည်းဆုံးခရိုင်ဒဒါဇင်လောက်အတွင်းကအစိုးရလိုလားတဲ့တပ်ဖွဲ့တွေသူတို့တပ်ဆွဲထားတဲ့နေရာတွေကနေဆုတ်ခွာသွားကြဖို့လွန်ခဲ့တဲ့24နာရီအတွင်းတာလီဘန်တွေကဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဖဂန်မှာရှိတဲ့သတင်းအရင်းမြစ်တချို့ကစနေနေ့မှာဖော်ပြပါတယ
်။ Your American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ဖိုင်းတိုမီတာ32 kHz 9383ဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတရဲဝင်မှာဖိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်။မင်္ဂလာပါရှင်။ကျမများသတင်းအောင်မှာတတင်းတွေကိုဆက်လက်ပြီးတော့ကြေညာပေးပါမယ်ရှင်။အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစာကွဲ Delta variant ဟာအခုထိနိုင်ငံပေါင်း98နိုင်ငံကိုကူးစက်ပြန့်နှံ့နေရလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတောက်ကြံနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကူးစက်မြန်မျိုးပိစာကွဲ virus ပိုးကအိန္ဒိယများတယ်လို့ဆက်ပြီးတော့လည်းမျိုးပိစာပြောင်းနိုင်တာကြောင့်စင်စဲမပြတ်စောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့နဲ့ကျန်းမာရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေချမှတ်ဖို့လည်းလိုမယ်လို့ညွှန်ကြားမှုချုပ် Tedros ကပြောပါရယ်နိုင်ငံအတော်များများဒီ Delta variant Corona မျိုးပိစာကွဲကူးစက်လာတာကြောင့်ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကပ်ရောဂါရဲ့အန္တရာယ်အမြင့်မားဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါရယ်။စနေနေ့ကလည်းရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ဆက်နွယ်ပြီးတော့သေဆုံးသူ698ဦးရှိတဲ့အကြောင်းအတည်ပြုပါရယ်။ကပ်ရောဂါစတင်ခဲ့ပြီးတဲ့နောက်ပိုင်းတည့်ရက်သေးသေဆုံးမှုအများဆုံးဖြစ်တယ်လို့9ရက်ဆက်တိုက်စံချိန်တင်ဆက်ပြီးတော့များလာခဲ့ရလဲဖြစ်ပါရယ်။ကူးစက်မှုအဆိုးဆုံးမော်စကိုမြို့တော်မှာစနေနေ့ကကူးစက်မှုအသစ် 9400 ကျော်ရှိပါရယ်။ဇူလိုင်လ23ရက်နေ့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့2020အိုလံပိတ်အားကစားပွဲစဉ်တွေအတွေ့ရောက်လာတဲ့ဆာဗီးယားနိုင်ငံသားလီလော့အားကစားသမားတဦးမှာကိုဗစ်ကူးစက်နေရကိုစနေနေ့ကစစ်ဆေးတွေ့ရှိခဲ့ပါတယ်။စနေနေ့ညပိုင်းဟာနေဒါလီစိတ်ကိုရောက်လာတဲ့ဆာဗီးယားအားကစားသမား5ဦးကိုကိုဗစ်စစ်ဆေးတာမှာအခုလိုအားကစားသမားတဦးမှာရောဂါကူးစက်နေရကိုတွေ့ရပါ။အစောပိုင်းကတော့ဒီဆာဗီးယားအားကစားသမားတွေဟာကျူတင်လေးကျင်ကြီးအတွေ့တူယာမာပြည်နယ်နန်တူမြို့ကိုဆက်ပြီးတော့ခီးဆက်ဖို့စီစဉ်ထားပါတယ်။အခုယောဂကုဆက်ထားတဲ့ဒီအားကစားသမားကိုစေရုံကိုပို့ဆောင်ထားပြီးတော့ကြံလေးဦးကိုလေးစိန်သားကတိကျခွဲတတ်မှတ်ဆောင်ကြည့်စင်တာမှာထားတယ်လို့ကျူတူတင်ကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကလေးကကတ်ယောဂကြောင့်ရွှေဆိုင်ထားခဲ့တဲ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေကိုဇူလိုင်လ23ရက်နေ့မှာစတင်ဖို့စီစဉ်ထားပြီးတော့ဂျပန်ပြည်သူတွေကတော့ယောဂကုဆက်မှုတွေထပ်ပြီးတော့တိုးလာမှာကိုစိုးရိမ်နေပါတယ်။ဒီကြေဆုံးလာတဲ့ရောက်လာတဲ့ယူကန်ဒါနိုင်ငံကအားကစားသမားတဦးမှလည်းကိုဗစ်ကူးစက်နေတာတွေ့ခဲ့တဲ့အတွေ့ဒီပကလာရောက်တဲ့အားကစားသမားတွေတဲ့ကိုဗစ်ကူးစက်ထားသူအခုထိ2ဦးရှိပါတယ်ရှင်။တကဘာလုံးအတိုင်းအကျတဲ့ကိုဗစ် -19 ကြောင့်အသေးအပြောက်ဒုတိယအများဆုံးဖြစ်နေတဲ့ဘရာဇီးနိုင်ငံမှာသမ္မတယာယီဘော်ဆိုနာရိုကိုတရားစွဲဆိုဖို့နဲ့ကာယောဂတိုက်ဖြတ်ရေးကာကွယ်ဆေးတွေပို့ပြီးတော့ရအောင်လုပ်ပေးဖို့စနေနေ့ကဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။အနည်းဆုံးပြည်내73ခုမှာထောင်ထဲချတဲ့ဆန္ဒပြသူတွေသမရယာယီဘော်ဆိုနာရိုယာဒူကနှုတ်ခွက်ပြီးတောင်းဆိုခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြပါတယ်။ကာကွယ်ဆေးသူအစီအစဉ်တွေနှောက်နှေးနေတာအပြင်ဖြေချော်ပေးထားတဲ့ကာယောဂထိန်းချုပ်ရေးစည်းကမ်းချက်တွေကိုပြန်ပြီးတော့တင်းကျပ်ချမှတ်ဖို့အစိုးရကညှင်းဆန်နေတဲ့အပေါ်မှာမကြည်မနဲ့ဆန္ဒပြကြတာပါ။ကာကွယ်ဆေးတွေပို့ပြီးရဖို့လည်းဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။
သမရဘောဆူနာတို့အချင်းပြအာဂရီလိုက်စားမှုတွေရှိတာထပ်ပြီးတော့ပေါ်ပေါက်တွေ့ရှိတာကြောင့်ဆန္ဒပြသူတွေဟာသူ့ကိုတရားစွဲဆိုရေးနဲ့သူရရုကနှုတ်ထွက်ပြီးကိုလည်းဆန္ဒပြတောင်းဆိုကြပါတယ်ဒီကနေ့နေ့လေပိုင်းကဖိလစ်ပိုင်နိုင်ငံကြောင်ပိုင်းမှာဖိလစ်ပိုင်စစ်တပ်ပိုင်းလေးရင်တစ်စင်းလေးစိတ်အစင်းမှာပြက်ကျပြီးတော့မိလောင်ကျွန်းခဲ့တာကြောင့်အနည်းဆုံး29ဦးသေဆုံးပြီးတော့50ကျော်ဒဏ်ရာရခဲ့ပါတယ်။အဘူဆာရာဖ်ဦးဆောင်တဲ့အဖွဲ့နဲ့တခြားအဖွဲ့တွေကအစ္စလာမစ်စစ်တွေကြွားတွေနဲ့ဖိလစ်ပိုင်စစ်တပ်တို့ရေရှည်တိုက်ပွဲဖြစ်နေတဲ့နိုင်ငံကြောင်ပိုင်းစုံကဆူလူပြည်နယ်ဂျူလူကျွန်းမှာဒီစစ်တပ်ပိုင်း C-130 အမျိုးအစားတည်ယူပို့ဆောင်ရေးလေယာဉ်ဟာကြီးလင်းကနေကျော်ပြီးတော့အခုလိုပြက်ကျမိလောင်ခဲ့တာပါဒီမှာမှမကြသေးခင်ကအခြေခံစစ်တင်တဲ့စင်စစ်သားတရားလောက်လိုက်ပါလာတာဖြစ်ပြီးတော့ဒီကျောင်းစင်စစ်သားတွေကိုမွတ်စလင်အများစုရှိတဲ့ဒေသတွေအကြမ်းဖက်မှုတံဖျံတိုက်ဖြတ်ရေးအဖွဲ့မှတာဝန်ပေးရထားတာပါသူတို့ကဒီကနေ့တင်းနေမှုနေမှာတာဝန်ချမ်းဆောင်မှုသတင်းပို့ရမှာဖြစ်ပါတယ်လေအတိုက်ခိုက်ခံရတဲ့အထောက်အထားမတွေ့ရှိရသလိုစုံစမ်းစစ်ဆေးမှုလည်းမဆတင်ရသေးကြောင်းလောလောဆယ်မှာကယ်ဆယ်ရေးနဲ့ဒဏ်ရာရသူတွေကိုစေကုသရေးလုပ်ငန်းကိုသာဦးစားပေးနေရကြောင်းဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုံမူကြီးအက်ဒဂတ်အာရီဗာလူကပြောပါတယ်ရှင်တော်ရရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
တိုင်းတိုင်းတပင်းမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသတွင်းရွာတွေမှာစစ်တပ်ဖက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ရက်တွေအတွင်းပြစ်ခတ်မှုတွေကြောင့်သေဆုံးသူ26ဦးထက်မနည်းရှိတယ်လို့လည်းပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်တိုင်းကပြောပြပြီးမှာဖြစ်ပါရယ်ခင်ဗျာတိုင်းတိုင်းဒေသကြီးတပင်းမြို့နယ်မှာတော့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့တွေကြားမှာနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါနေရနေ့မနက်ပိုင်းကစပီးဒီပင်းမြို့နယ်တဲကကြီးရွာနဲ့ဆက်ပြချင်းကြီးရွာတွေမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့ကြပြီးတစ်ပတ်စလုံးမှာထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့ထိနောက်ဆုံးသိရသလောက်ဒေဆုံးသူဦးရေဟာ26ယောက်ထက်မနည်းရှိသွားပြီဖြစ်တယ်လို့ဒေသခံ PDF တပ်ဖွဲ့ဝင်တဦးကပြောပါတယ်။တင
်းရတော့26ယောက်ပါ။အန်ရှင်ပေါ်တာတော့ကျွန်တော်20ရှိပါပြီ။တန်ရှင်ပေါ်တာတော့ဒီလိုတယောက်ပဲပါပါတယ်။အာမန်ဒီဒီယာရဲ့တန်လန်းကတော့
ဒီဆုံးတဲ့သူတွေတဲက25ဦးကတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်တယ်လို့လည်းပြောပါရယ်ဒီအပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းသူကဆက်ပြောပါရယ်လက်နက်ကြ
ီးနဲ့ပြစ်တာကိုတိကျပါတယ်ကျွန်တော်အပီချီနဲ့ဆက်ပြောကျွန်တော်ဒီမှာလည်းဒီအပီချီစစ်ကောင်စီကျွန်တော်တို့ကတိကျရတာပါရယ်တမန်ကြီးတို့ရောတယောက်ပဲကျွန်တော်တို့ပါပါရယ်ကျန်တာကတော့ဒီပြည်ကဝေးတက်ပေါ့ဒီ PDF ပေါ့ဒီ PDF ကကျွန်တော်ရဲဘော်တွေကြာတာပါ။အ
ော်ဒီတိုက်ပွဲတွေအတွက်စစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်။နိုင်ငံပိုင်သတင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တဦးတေဆုံးပြီး6ဦးဒဏ်ရာရတယ်လို့ထုတ်ပြန်ထားပါတယ်။ဒေသခံ PDF တွေနဲ့အရသာတေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးသလို UAE ကဒီကြအတီးပြုတ်လို့လည်းမရသေးပါဘူး။ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်မှုတွေမရှိပေမဲ့တပင်းမျိုးအနောက်ဖက်ချမ်းမှာဒီနေ့မနက်စောပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကတော့တပင်းမျိုးအနောက်ဖက်ချမ်းရွာတွေပါဝင်အဲ့ဒီဒေသတစ်ဝိုက်မှာတော့စစ်ကောင်စီဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့အဆိုပါ PDF တပ်ဖွဲ့ဝင်ကပြောပါတယ်။ဒီနေ့
တော့တူတူချာချာတက်မှုရှိတယ်မရှိပါဘူးခင်ဗျ။ဒီနေ့တော့တော်တော်နဲ့ပြည်တော်ချုပ်ပြနေတယ်ခင်ဗျ။ဒီနေ့အနောက်ဖက်ချမ်းကရွာအလုံးထုတ်ပြန်ရှာဖွေဖမ်းဆီးရတယ်ရှိနေတာလေ။ဒီလိုမှာမကင်းပိုင်းကကိုစင်နာရီတဝင်းကျင်ကဘုံတလုံးပွဲတွေမြို့ပြင်မျိုးအချက်ဆက်ကြပါလေ
။ဒါပြန်ဒီပြစ်ခတ်တိုက်ခိုက်မှုတွေအတွင်းမှာစစ်ကောင်စီဘက်ကရဲရဲဆက်ဆက်ကျူးလွန်ထားတာတွေတွေ့ရတယ်လို့လည်းဆိုပါရယ်
။တော်တော်များများကျွန်တော်တို့ပြည်သူတပ်ဖွဲ့တွေကမျက်နှာတွေအကောင်းဘူးမျက်နှာတွေပြစ်ပြစ်ထားတာရှိတယ်။ဘုံတော်ကြီးခါရင်ကျင်းနေတာလေ။မျိုးတွေပြစ်ကြနေတာ။လူနာကိုကျွန်တော်တို့တောက်ခွင့်မပေးဘူးလူနာတောက်တဲ့လူကိုဒီကိုလူနာနဲ့ကိုတည်ထောင်ပြီးတော့အဲ့ညာကိုကြက်ချင်းပြန်ထားတာပေါ့နော်အဲတောက်ခွင့်ရလို့မတောက်တော့ဘူးဆိုတဲ့အချိန်ကျပြန်တော့လေသူတို့ဒီလိုလည်းမတောက်ဘူးတုံ့ပြန်ဖြစ်နေတယ်ဆမ်းနေတယ်ပြည်ကြည့်ကြတယ်ကျွန်တော်တို့သိထား
ပြီးခဲ့တဲ့ဖေဖော်ဝါရီတရနေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးနိုင်ငံတော်ဆန္ဒပြပွဲတွေနဲ့အတူပြစ်ခတ်တိုက်ခိုက်မှုတွေဘုံကွဲတာတွေလည်းနေ့စဉ်လိုလိုဖြစ်ပွားနေတာပါ Dabin, Ninyamuma Sole, Dinimina Sobanga, Sigong Sibaga, Yago Ocho Yemu to U, Sanana Pika Kangaya, Elu, Ninyam Yugan to Uga, Joare.
အခုချိန်မှာမပြေမှုမှာထင်လို့ရှိရပါဘူးလို့ဆိုတော့မနာမှုကြီးကကနေပြီးတော့ကားတစ်ခုနဲ့တစ်ခုတို့ကြောင်းပြီးတော့ပါဘူးငါတို့ခံလိုက်ပါအောင်မနာမှုငါလိုက်ပါအငယ်ကြီးကျန်းသားများကုညီဆောင်းလျှောက်ရေးအတင်
Nezaga, Bangladesh Asuya, Seyon Lepit, Sitagdu Lepit, Green Town Yasan, Rush Chahi Seyoma, Covid Luna Variant, Midazu Windry, Yaya Kandijarago, Akuya Bind, Drink, Dreaming Yavare, India Bama Kusamu, Shane Yoja Lagama, a Dwala Babin Tare Chaga, Diamo Wind, Winyak Dwala to regard to say, Bangladesh Nanga, Drink Kulu, Covid Yoga Uyi, Dula Nira Pibi, Oxygen Pella Nira Chenigo, Yau Nivare, Dija. ဒီပေါ်ကန်ကိုဗစ် 19ကုသဆောင်နဲ့မှာရာနဲ့ချီတဲ့လူနာတွေအသက်ကိုခက်ခဲခဲရရှူနေကြရပါတယ်။ဆွေမျိုးသားချင်းတွေကလည်းဝင်လိုက်ထွက်လိုက်နဲ့အောက်ဆီဂျင်ဘူးတွေလိုက်ရှာရင်ပြားများနေကြပါတယ်။အိမ်ကြီးချင်းအိန္ဒိယမှာပထမဆုံးစတွေ့ရတဲ့ကုသဉာဏ် ပြည်ထောင်စုလာကုန်ပိုင်းကဆိုရင်တနေ့တည်းမှာကိုဗစ်-19ရောဂါလူနာ450ကျော်ကိုလက်ခံခဲ့ရတာပါ။ကုသရောဂါထိန်းချုပ်ရေးနဲ့သုတေသနဌာနအရာရှိ ASM
အိန္ဒိယနိုင်ငံရဲ့ပြည်နယ်နေတဲ့ကိုရိုနာမျိုးကွဲဗိုင်းရပ်စ်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုမလွဲမသွေရောက်လာတော့မယ်ဆိုတာကျွန်တော်တို့သိကြပါတယ်။ဒီပွဲတော့ကာလမှာလူတွေတန်းနဲ့ချီပြီးတော့တခါမြို့တော်ကနေရွာတွေစီပြန်ကြတာကလည်းကူးစက်မှုဖြစ်စေမဲ့နောက်ထပ်အကြောင်းတစ်ခုပေါ့။အခုဆိုရင်နေဆက်ဒေသတွေမှာနေမဟုတ်ပဲတခြားခရိုင်ဒေသပေါင်း
50%ပြန်မြင့်လာတာကိုစတွေ့နေရပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံအနှံ့မှာယောဂကုသမှုတိုးလာနေတာနဲ့စေယုံနဲ့လူနာမမျှအောင်ဖြစ်လာနေတာကြောင့်ဇွန်လ9ရက်နေ့ကစပြီးတွာလာပိတ်ဆို့မှုတွေကိုအတင်းကျပ်ဆုံးချမှတ်ထားပါတယ်။ကနအူးသတင်းတစ်ပတ်ကြာသတ်မှတ်ထားတဲ့အတွာလာကန့်သတ်ထိန်းချုပ်မှုတွေကိုတင်းတင်းကျပ်ကျပ်ဆောင်ရွက်ဖို့အစိုးရကစစ်သားတွေနေကြားဆောင်တပ်တွေနဲ့အထူးပြုံးရဲ
খুবই মেইন প্রবলেম এবং তাদের আসলে অক্সিজেন সিলিন্ডার কনসেন্ট্রেটর দিয়ে ওইভাবে ম্যানেজ করা যায়
লুনাইনে পদ্ধতি লোলোজে চনরু টুই নি যারে এইজি কেসাগা তরু ইয়ে অক্সিজেন বমানা মিন্টে লাবো বা তরু গা অক্সিজেন বুরে গো কাং কাং মম মম তং ডট যাও চনরু গা বহু অক্সিজেন ডাংগুই লাইনে পো ম পে নাই মু সোইয়ে আতি এপিয়াও মিয়া লা নাই মারে
နေစားဒေသတွေမှာအခုလိုကူးစက်မှုအလျင်မြန်တိုးလာနေတာကဘင်္ဂလားဒေ့ရှ်ရဲ့ဗိုင်းရပ်စ်ပြန့်ပွားမှုအရှိန်ပိုမြင့်လာစေတယ်လို့အာဏာပိုင်တွေကသတိပေးပြီးထပ်တိုးကူးစက်မှုတွေကလည်းတိုင်းပြည်ကိုအကြီးအကျယ်ဒုက္ခပေးနိုင်တဲ့ Delta မျိုးကွဲကနေပြီးတော့ကူးစက်နေတာဖြစ်ပါတယ်။ရုရှားဟီဆွေးယုံမှာလည်းအခြေအနေဆိုးတဲ့လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်မလောက်တော့ဘဲအောက်ဆီဂျင်ပေးမှဖြစ်မဲ့လူနာတွေကလည်းပိုများလာနေပါတယ်။တကယ်ဆိုအပြည်လာရဲ့အိန္ဒိယမှာကူးစက်မှုအမြင့်ဆုံးဖြစ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကနေဆက်တွေကိုပိတ်ထားခဲ့တာပါ။ဒါပေမဲ့အိန္ဒိယနိုင်ငံကိုတရားမဝင်သွားလာသူတွေအတော်များများရှိခဲ့ပြီးအဲ့ဒီလူတွေကရောဂါကူးစက်ခံရပြီးမှဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ရောက်လာကြပါတယ်။
အစိုးရကျန်းမာရေးအရာရှိဒေါက်တာခေယံတယ်လူတာကခုလိုပြောပါတယ်။ဒီကြည့်ကြအမှတ်သားတင်ပြခုလေးကိုစစ်ပတ်စစ်ဖူးရရခုစစ်တာအမ်ရာကိုရိတာကခုနောက်ဗိုင်းရပ်ရှိမရှိအခမဲ့စမ်းသပ်မှုလုပ်ပြီးတဲ့ဆိုတော့ကိုဗစ်ရောဂါရှိတဲ့လူတွေကိုရှာလို့ရပါတယ်။ရောဂါလူတွေလည်းကိုယ်တိုင်လာပြီးတော့အဆက်ခံကြပါတယ်။အဲ့လိုလုပ်ကြည့်လို့ပဲရွာရီမှာဗိုင်းရပ်စ်ပိုးတော်တော်ပြန့်နေတယ်ဆိုတ
ကျမ်းမာရေးပညာရှင်တွေကဒီထက်ပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကျမ်းမာရေးဝန်ကြီးဌာနရဲ့အဆိုအရပြီးခဲ့တဲ့ဆောင်းလ98ရက်တနင်္လာနေ့28ရက်မှာနေ့စဉ်ပိုးတွေ့အတည်ပြုလူနာ 6364ယောက်နဲ့96ရက်ပထမဒရင်ဘတ်ထဲနှစ်စတက်ပြီးစံချိန်ကျူးသွားခဲ့ကြောင်းဖော်ပြထားပါတယ်ရှင်။
အပစင်စီစဉ်တွေကိုတက်ဆက်ပြီးပါမယ်။ရင်စုံတော်မြမအီစင်တွေကံကိုနားဆင်ရပါပါ။ဆရာမရှင်တယောက်ရောက်နေတဲ့မြမပြည်သူတွေရဲ့ဒီမိုကရေစီလှှရှားသူတွေကိုဂီတနဲ့အားပေးနှစ်သိမ့်တဲ့မြမအိမ်မက်စီတို့မျှော်လင့်ကျဆူတဲ့ဖြော်ပြပွဲမှာတောင်ကိုရီးယားရဲ့အထင်ကြီးကဂီတသမားတွေပါဝင်ထားကြပါတယ်။စုံညူတော်မှာဂျွန်လ29ရက်နေ့ကကျင်းပခဲ့တဲ့ပွဲတော်ကြောင့်မဆုမြတ်မုံကနေပြီးတော့မြမအီစင်တ
မြန်မာနိုင်ငံအတွက်တောင်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဂီတဖျော်ဖြေပွဲကတည်ဆုံနေကြတယ်ဖြစ်ပါတယ်။ဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေဖို့ဆန္ဒပြင်းပြနေကြတဲ့မြန်မာပြည်သူတွေ၊ဒီမိုကရေစီရေးအားကျုံးမှန်တဲ့ဆောင်ရွက်နေကြသူတွေကိုဂီတနဲ့အားပေးနှစ်သိမ့်ပြီးတော့ဒီမိုကရေစီအတွက်အသက်ပေးခဲ့ကြတဲ့သူတွေကိုဆုတောင်းမေတ္တာပို့တဲ့ပွဲဖြစ်ပါတယ်။မြန်မာအင်ဒက်စီတို့ပျော်လင့်ချက်လို့နာမည်ပေးထားတဲ့ဂီတပွဲတော်ကိုဇွန်လ29ရက်နေ့ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မြို့လယ်ထဲကဆိုးဘတ်တန်းကြံကြီးမှကျင်းပခဲ့ပါတယ်။ဒီပွဲတော်ကို Global Village Multicultural Federation ကစီစဉ်ခဲ့တာဖြစ်တယ်လို့ပွဲကိုဦးဆောင်လုပ်ခဲ့သူတယောက်ဖြစ်တဲ့မတ်ရွှေမိုးကပြောပြပါတယ်။ Global Village Multicultural Federation ဆိုတာကတော့တောင်ကိုရီးယားမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကတ်ခေါင်းဆောင်ကြီးကိုမြန်မာနိုင်ငံအပြောင်းလဲဖြစ်လာစေဖို့ရည်ရွယ်ပြီးတော့ထိုးနိုင်အောင်လို့စီစဉ်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ
်။တောင်ကိုရီးယားကနေပြီးတော့တစ်ခေတ်တခါအဲ့ဒီကတော့လို့ရတဲ့ဘုံမင်္ဂလာခေါင်းဆောင်ကြီးပေါ့။မဟုတ်ဒီမိုကရေစီအောင်မြင်ဖို့အတွက်တောင်ကိုရီးယားတုံ့ပြန်ရေးဆိုတဲ့အစီအစဉ်လေးရှိ။အဲ့ဒီအစီအစဉ်ကိုလုပ်ပြီးတဲ့ဟိုတောင်ကိုရီးယားအဖွဲ့ရတယ်ပြီးတော့အမားတို့ဆက်သွယ်တာပေါ့နော်။ဆက်သွယ်တာပြီးတော့ဒီအခုလည်းထူးခြားတဲ့အစီအစဉ်ကိုလုပ်ပေးခြင်းနဲ့အဲ့ဒီအစီအစဉ်လေးဆိုတော့ဒီအကြဒီဂီတပွဲတော်လုပ်ပေးခြင်းနဲ့အဓိကအားဖြင့်ဆိုလုပ်ပေးခြင်းတာကတော့ခြားဆုံးသွားရမှာတို့ဒီဒီမိုကရေစီတောင်လာရေးတဲ့အသက်ပေးသွားတဲ့အာဏာရှင်တွေကိုကောင်းရမယ်တကယ်ရအောင်ဆူတောင်းပေးတယ်ပဲ။အဲ့ဘယ်လိုလုပ်ရခြင်းလဲဆိုတော့မအောင်ဆက်တယ်ကတော့သူကတော့ပထမတော့ဒီကိုရီးယားရောက်ဒီမာလူမျိုးတွေကိုအုပ်စုဖွဲ့ပြီးတော့မာဂျီကာချာအုပ်စုဖွဲ့ပြီးတော့ဘယ်လိုမျိုးလုပ်စီချင်တာပေါ့နော်။ဒါပေမဲ့တော့ဆရာအမားတို့ကလည်းမဖွဲ့ရသေးဘူးဆိုတော့အမရဲ့ဒီအမရဲ့အမနဲ့ပြန်ချင်တယ်မြန်မာလေးတယောက်ရယ်ပေါ့နော်။မားတို့နှစ်ယောက်ပဲ။ဆက်ဒီတလလုံးလုံးကိုစူးစမ်းပန်းစားဒီကိုရီးယားအုပ်စုနဲ့တွေ့ပြီးဒီကိစ္စအောင်စီစဉ်ခဲ့ကြတာ။
နောက်ဒီဂျီတာပွဲတော်မှာဒီကိုရီးယားအနုပညာရှင်တွေကဒီခါပြီးတော့မှမြန်မာတွေလည်းဝိုင်းပြီးဆိုကြတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးအတူတွဲပြီးတော့မှဆိုနိုင်တီးနိုင်အောင်လို့ဘယ်လိုမျိုးကြိုတင်ပြီးတော့စီစဉ်ရပါလဲရှင်
။သူကပထမကိုရီးယားအနုပညာအဖွဲ့ကမတို့မြန်မာသချင်းကားဘုတ်ကိုတောင်းတယ်။တောင်းတော့မတို့မြန်မာသချင်းကားဘုတ်ကိုသူတို့ကအရင်ဆုံးတိုက်ပြီးလေးကျင်ထားပါဘောနော်။မတို့ဆိုတော့မတို့ကတော့မတို့မြန်မာသချင်းတို့ရပြီးသားလေ။ဆိုတော့သူကသိချင်းရမယ်ဒါလေးကိုဒီခါနဲ့ဆိုတော့သူတို့တို့တလောက်လုံးတို့တင်လန်ကြီးတင်ရပါတယ်။ကြီးကြီးကပြောအမတို့အမားလည်းဒီဘက်ကနေပြီးတော့အမတို့ဒီကလေး၁၀ယောက်လောက်ပေါ့နော်။ဒီမောင်မ၁၀ယောက်လောက်ကိုစုစည်းပြီးတော့ဟိုအိမ်မှာလည်းသူကသူတို့လေးချင်းကိုပြောရတယ်။ဆိုတော့သူတို့တွေကဟိုအမတို့ဒီတောင်ကြီးရဲ့မောင်မတွေကလည်းဒီဈာရဲဆိုလို့ရှိရင်တို့လောက်ရတာကိုဖေးမျိုးလေးကဒီဘောင်းမှာမရှိဘူးဆိုတော့လေဟိုအိမ်မှာပဲလေးချင်းပြီးတော့အဲ့ဒီအိမ်ကြီးကပွဲကိုဆက်ဆော့လာပြီးတော့ကိုကြီးကအဖွဲနဲ့မတို့ညီမကြီးကတချင်းစုံနဲ့ကလေးအဖွဲနဲ့လက်ရှင်းအားတိုက်ပြီးတော့ဒီအားလေးဖြစ်ခဲ့ပါတယ်နော
်။ကျောင်းကိုရီးယားနိုင်ငံဆိုးမြို့တော်မှာကိုဗစ်ကရောဂါတားမြစ်ထိန်းချုပ်ရေးလူချင်းခက်ခွက်ခွာနေရမယ့်စီကံချက်တွေနဲ့အညီပွဲကိုကျင်းပခဲ့ကြရတာပါ။ဂျော်လာ29ရက်နေ့ကဂီတပွဲတော်မှာတီးခတ်ဖျော်ပြမှုတွေကိုတော့ Korea Gita Pinya Yi Si Yong Ogata James Changa Usambiro, Korea Gita Pinya Shinri Tika Ketara Pipari, Tang Korea Democracy Yeto Shamhuma Kura and Bawangere Gita Pinya Shin James Changa, Sayana Tehu Kayare Yamabidurigu Sanare Adre, Gita Pueroma Bawangere Pidelo Fiyo in Yamawango Kulu Pyoare.
이번 미얀마 콘서트를 기획하게 된 이유는 1980년대 대한민국 광주 민주화 운동을 경험한 사람으로서
예마 AMS도 기타 보이라고 방문비대 장화로 저는 고라인에 1980년대 비대주의로가 당고리아 광주 디모크라시 예사우샤무고 고라인 정도에게 부두 필요 레시 미마랭야마 세아나시 스네고 산진 동나인 따방 명화소와 비슷한 송송 기자의 드림이 미야자아라이 샹고 스테이티가미야바래 다자오 Dilo Piko, Kidanga need to say, the Gwanon would be paying the Mat Pizuisigale, the Nenema, Democracy New, Yalame, Sure Jacob Pinago, Dipuema, Babi Dama, Sit Anashin Seneco, Sanchin, Dona B, the Mat Pizuina to the Gua, Diso, Timo Chine, Tonoroha, the Mat Pizuina, the Zeta Wane, Shinne, Surago, Teo Pogevare, the Mat Pizuri, Tambon with D, Tawi Tampuri, Hunet Hujaipi, Democracy Yet also in Yarago, Internama Tugaro, Copa Winema Shia Sharigo, Turia Pietona Nero, Tumi Bari, Gajao, Lurai Luergu, when I Tetuana, Paluero, Pajaro, Nesin Warega, Turia Rene, the main season Tika Kevare, Sanashi Senate Majaki, Songa Dwabi, the Maranga Democracy Senate Pietolavo, General Sudani Bari,
Yamaya, Minjuaga, Tegidu, Kitoaneta.
Kita Dikamu Adwe Usang Sizenge Du James Jang Chepare, Duha Soul Pops Philharmonic Orchestra Ye Gita Mu Chetalu, Takadoma Gita Binya Pinjabi Nire Siale Chepare. Soul Mulega, Soba Banya Jima Lokere Buema, Nyama Democracy Ye Tchenrigo Dika Tisu Gejadalu, Tangoria Yuya Digita Perigale, Dimo Pyobi Gejabare.
အခုလိုမျိုးတောင်ကိုရီးယားတွေပါပါဝင်ခဲ့ကြတဲ့ပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းကိုရီးယားပြည်သူတွေပုံမှုသိရှိအောင်လို့တက္ကသိုလ်ကျောင်းသူခြေရာကလည်းရှင်းပြပြောခဲ့ပါတယ်။အညီမအိန္ဒိယဒီကိုရီးယားမှာပေါ့နော်ကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာမှာဆိုလို့ရှိရင်အခုလက်ရှိဖန်နေဟိုရုပ်ရည်စီးပိတ်သွားတဲ့အကြောင်းပြီးတော့မအိန္ဒိယနေကလည်းသိပြီးတော့ပတ်စံထုတ်ရတင်ရတာတွ ဒီစေတသာပြည်သူတွေရာဇလို့ရှင်အရင်ချက်ပွင့်များပြလာတဲ့အတွက်ကြောင့်မလို့ဒီတိုင်းမှာဆက်ပြီးတော့တွားနေမယ်ဆိုလို့ရှင်ပြည်သူတွေရဲ့ဘဝပို့ပြီးဆွေးနွေးနိုင်တဲ့အဆင့်တရောက်ရှိလာနိုင်မယ်ပေါ့ဒီအတွက်ဒီနေ့မှာတော့ဒီနေ့မှာနိုင်ငံကိုတနိုင်တော့ကုညီပေးကြပါကျွန်တော်တို့အရေးကိုလည်းပေါင်းပြီးတော့ကုညီထောက်ပံ့ပေးကြပါဆိုပြီးတော့တောင်းဆိုခဲ့ပါတယ်ဟုတ် ပြီးရခါမှာလဲဒါတွေမကောက်ဘောနော်ခုထိခြားနိုင်ငံတွေမှာတော့ကြောင်းဖွင့်နေရအချိန်မှာဒီမှာနိုင်ငံဘက်ကကြောင်းသူကြောင်းသားတွေကလည်းကြောင်းမတက်ရဘဲနဲ့အခုလိုနိုင်ငံရေးဖက်တွေလောက်ရှားနေရတဲ့အခါမှာအချိန်ကြီးအရင်နှစ်မျိုးပို့ကောင်းတာပေါ့အဲဒီတော့ညီမအဲ့ဒီအတွက်ကိုစဉ်းစားပြီးတော့ကြောင်းကိစ္စကြီးဖြစ်ဖြစ်ပါတယ်ပေါ့ပြီးတော့ဒီဘယ်လိုရမလဲဒီ internet wifi နေရာလည်းတိတ်ပြီးတော့မရကြတဲ့အကြောင်းအနာသိင်းတဲ့အချိန်ကစပြီးတော့ဒီညီမပြည်သူတွေရဲ့နေထိုင်မှုဘဝဆိုလို့ရှိရင် ဒီဆိုရင်ဒါရင်းရပြလာပြီးတော့အလုတ်ကင်တွေကလည်းပဲတခုခုတခုအဆင်မပြေတဲ့အကြောင်းမလို့အခက်အခဲတွေဖြစ်တဲ့အခါမှာပြည်သူတွေကဒီနေမကောင်းဖြစ်တဲ့အခါမှာလည်းပဲဒီထက်ဒီစီးရုံတွေပဲတွားတဲ့အခါတွေအခက်အခဲဖြစ်တဲ့အကြောင်းမလို့အသက်ဆုံးရှုံးမှုတွေကလည်းဟိုအရင်ကထိပ်ပေါ်ပြီးနောက်ပိုင်းမှလည်းဒီလက်နဲ့အယောင်းဝယ်လုပ်နေတဲ့နိုင်ငံတွေကိုလည်းပြည်ပြည်ပို့အတွက် ထပ်ပြီးအယောင်းဝယ်မလုပ်ကြဖို့အတွက်ကိုတောင်းဆိုခဲ့တယ်ပေါ့နော်။နောက်ဆုံးဒီWHOဘက်ကနေပြီးတော့လည်းနှစ်လပိုင်းတည့်ရနေ့ဒီညီမနိုင်ငံမှာအနာသိန်းနာစပြီးတော့အဲ့နောက်ပိုင်းဒီမှာပြည်သူ6000ကျော်လောက်ကဆွေးနွေးတဲ့အနေအထားဖြစ်တဲ့အကြောင်းကိုဒီWHOဘက်ကလည်းသိရှိရတယ်လို့ဆိုတယ်။အဲ့တော့အဲ့ဒီအတွက်ကိုလည်းဒီညီမနိုင်ငံကိုအခုထပ် အရင်ထက်လည်းပို့ပြီးအခုချိန်မှာပို့ပြီးအခုညီများစွာလိုအပ်နေပါတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကြောင့်မလို့ညီမတို့ကလည်းဒီလိုအခက်အခဲတွေဖြေရှင်းဖို့အတွက်ကိုဒီပြည်တော်စုသမ္မတညီမနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရ NUGO အစိုးရအဖြစ်နဲ့အသိအမှတ်ပြုပေးဖို့အတွက်တောင်းဆိုခဲ့ရပါတော့ညီမအဲ့ဒီအကြောင်းလေးအကုန်လုံးကိုညီမဟိုကိုရီးယားလိုပြချခဲ့ပါတယ်။မီဒီယာအားကိုရီးယားတက္ကသိုလ်မှာ
ဘာသာရပ်တည်ညွနေတဲ့နောက်ဆုံးနှစ်ကြောင်းသူချေရဖြစ်ပါတယ်မြန်မာအင်မက်စီတို့မျှော်လင့်ချက်ခေတ္တပွဲတော်ကနေရရှိတဲ့အလှူငွေတွေကိုမြန်မာနိုင်ငံမှာလိုအပ်နေသူတွေစီကိုပေးပို့ဖို့စီစဉ်နေပြီလို့မတ်ရွှေမိုးကပြောပြပါတယ်တောင်ကိုရီးယားဖွဲ့ရသူတို့ဒီဟာကိုငွေကြေးနဲ့ပေးရဆာလို့ရှိရင်စီးနဲ့စီးပစ္စည်းတွေကိုဝယ်ပြီးရောမြန်မာပြည်ကိုပို့ပေးပါလို့သူတို့ပြောတယ်အဲ့တော့မှလည်းဟ ဖတ်တယ်လေအဲ့မှာဟိုနေကောင်းတယ်အများကြီးပဲရှိတယ်ပြောလေအဲ့ဒီဘက်ကဘယ်လိုအပ်နေတဲ့ဟာတွေကိုအမလိုအပ်နေတာဥမာလေးပြီးတော့စိတ်ရင်းလုပ်ပြီးဒီဘက်ကိုတင်းတင်းရဲ့ဆိုလို့ရှိရင်ဒီလိုဘက်ကနေပြီးတော့ဘယ်လိုပို့ပေးမယ်လို့ပြောပါတယ်ရှင်
နောက်ပြတ်ဒီလက်ရှိပေါ်တော့မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တခြားနိုင်ငံတွေထဲဆားလို့ရှိရင်ဒီတောင်ကိုရီးယားနိုင်ငံကအင်တာမားကိုတော်တော်လေးတက်တက်ကြွကြွပေါ်တော့အစိုးရရောပြည်သူရောလွှတ်တော်ရောတော်တော်လေးစိတ်ဝင်စားရှိကြတာတွေ့ရတယ်ဆိုတော့တောင်ကိုရီးယားမှာနေနေတဲ့ဒီမြန်မာတယောက်အနေနဲ့ပေါ်တော့မြန်မာရေးလှုပ်ရှားနေသူတယောက်အနေနဲ့ကဒီတောင်ကိုရီးယားဘက်ကလှုပ်ပေးနေတဲ့အဥ္စရာတွေကိုဒီထက်အားရစင်နှမှုရှိလားဒီထက်ပို့ပြီးတော့မှဗာမြလှုပ်ပေးစီချင်ပါလဲရှင
်သူတို့ကတော့ဒီအခုဟိုအလူငွေတွေလှုပ်ပေးတယ်မောင်းတဲ့သူဆန္ဒတွေပြပေးတယ်ပေါ့နော်သူတက်နိုင်သလောက်ကိုသူတို့လှုပ်ပေးတယ်မြေရန်ကိုဟိုအာဟိုအင်အားသွေးမှဆိုလို့ဟိုသွေးမှဆိုလို့တော့မဟုတ်ပါတော့ဟိုမြေရန်အင်အားတက်အောင်ပေါ့ဒီ
အားပေးတဲ့မြေရန်အားပေးတာတွေလုပ်ပေးတယ
်မြေရန်အားပေးတဲ့ဟာမျိုးတမျိုးကြီးတမျိုးလုပ်ပါတယ်အမားတို့ဘက်ကလည်းဟိုအများကြီးကျေးဇူးတင်ပါတယ်ဒါပေမဲ့အမားတို့ရဲ့အန်ယူဂျီအစိုးရကိုတရားဝင်အစိုးရကတတ်မှတ်ပေးတော့အကောင်းဆုံးပေါ့ဒီအဲ့ဒါအမားတို့ပြောနေပါတယ်အမားတို့အဲ့တော့ဘယ်ပဲသွားသွားဘာပဲလုပ်လို့အိန္ဒိယပွဲမှာလည်းအဲ့ဒီဟာကိုပဲမြေရန်တောင်းဆိုရင်နေရာမရရပါဘူး
တောင်ကိုရီးယားနိုင်ငံဆိုးမျိုးလေကဆိုးဘတ်ပန်းချံကြီးမှဂျွန်လ29ရက်နေ့ကကျင်းပခဲ့တဲ့မြမအိမ်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်မှာဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြတဲ့တွေကိုစုတောင်းမြတ်တာပို့တဲ့အစီအစဉ်ကတော့ဒီပွဲရဲ့အဓိကထူးခြားချက်ဖြစ်ပါတယ်။ကွမ်ဂျူဒီမိုကရေစီရဲ့လှုပ်ရှားမှုနှစ်ပတ်လည်ပွဲတွေမှာစုတောင်းမြတ်တာပို့ပေးဖို့အတွက်တောင်ကိုရီးယားနိုင်ငံတော်ကတာဝန်ပေးထားတဲ့မစ်ဟဲဆုကဦးဆောင်စုတောင်းပေးခဲ့ပါတယ်။ဒီဂီတပွဲတော်ဟာတည်ဆုံးခဲ့သူတွေကိုအောက်မေ့စရာဖြစ်တယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာအောင်ဒီအမျိုးမျိုးလှုပ်ရှားနေကြသူတွေအတွက်စိတ်ထအင်အားတက်စီတဲ့ပွဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြန်မာအရေးလှုပ်ရှားသူတွေကပြောပါရယ်ရှင်ကျွန်မရှင်းပြမယ်ပါမင်္ဂလာပါ။ဦးစိတ်သူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုကိုနှိမ်နင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစိတ်သူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဟာသူ့ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းသတင်းဌာနတချို့နဲ့အင်တာဗျူးလုပ်ခဲ့ရမှာဂျော်လာ24ရက်နေ့ကတော့ရုရှားဖက်ဒရေးရှင်း RIA သတင်းဌာနရဲ့တွေ့ဆုံမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။အဲဒီအင်တာဗျူးမှာဖေဗရီ1ရက်အာနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မငြိမ်သက်မှုတွေနဲ့ပတ်သက်လို့မေးမြန်းမှုပါရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပထမပိုင်းမှာရိုးရိုးဆန္ဒပြမှုတွေဖြစ်ခဲ့တယ်။နောက်ပိုင်းအကြမ်းဖက်မှုတွေရှိလာတယ်။လက်ရှိလက်လုပ်ပုံတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေချောင်းမြောင်းပြစ်ခတ်တာအနည်းချင်းတော့ရှိနေသေးတယ်။အခုတော့အကြမ်းဖက်မှုတွေအရင်လောက်မများတော့ဘူး။သူတို့နှိမ်နင်းဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။သူတို့ကိုဆန့်ကျင်တဲ့သူတွေဘက်ကအဲ့ဒီအကြမ်းဖက်မှုတွေအချိန်ပြင်းထန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့သူ့အနေနဲ့ကတော့အဲ့လိုအခြေအနေရောက်လိမ့်မယ်မထင်ဘူးလို့ဖြေကြားခဲ့ပါတယ်။1988ဒီမိုကရေစီရေးတော်ပုံကြီးနောက်ပိုင်းအာဏာသိမ်းစစ်တပ်ကအချိန်တို့အတွင်းတိုင်းပြည်ငြိမ်ဖို့ပြပြသွားအောင်ဆောင်ရွက်နိုင်ခဲ့သလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အခု2021မှာလဲသူတို့လုံနိုင်လိမ့်မယ်လို့ယူဆနေပုံရပါတယ်။
အတိတ်ကိုပြန်ကြည့်ရင်တတိုင်းပြည်လုံးလဲနေလေအောင်မြင်းဆောင်မကြံပါဝင်ခဲ့ကြတဲ့1988ခုနှစ်မြို့ပေါ်လူထုဆန္ဒပြပွဲကြီးဆိုတာဟာစက်တင်ဘာ18စစ်တပ်ကအာဏာမသိမ်းခင်ရှေးပိုင်းမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရလက်အောက်မှာဖြစ်ပျက်ခဲ့တာတွေပါဆီဟာနာသိမ်းကြီးတာနဲ့စစ်တပ်ဟာဆန္ဒပြပြည်သူတွေနဲ့တပိတ်စခန်းတွေကိုရရဲဆက်ဆက်မြ мян ဆန်ဆန်ပြစ်ခတ်တပ်ဖြတ်စီးနှင်းဖြိုခွဲခဲ့ပါတယ်
မှတ်တမ်းတွေအရပြည်သူတွေဖွင့်လှစ်ထားတဲ့ဒပိတ်စခန်းတွေကိုစက်တင်ဘာလ29ရက်နေ့မှာအားလုံးရှင်းလင်းပြစ်စီခဲ့ပြီးဩဂုတ်လ24ရက်နေ့ကတည်းကရပ်တန့်နေတဲ့အစိုးရရန်ဒီယာတွေဟာအောက်တိုဘာလ3ရက်မှာစပြီးပြန်လည်လက်ပတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အထိပ္ပယ်ကတော့စစ်အာဏာသိမ်းပြီး10ရက်အတွင်းဒပိတ်စခန်းတွေကိုဖြိုခွဲနိုင်ခဲ့တယ်လို့15ရက်အကြာမှာအစိုးရရန်ဒီယာစပြီးပြန်လည်အောင်လုပ်နိုင်ခဲ့တဲ့သဘောဖြစ်ပါတယ်။အကြောင်းကတော့မြို့ပေါ်မှာငြိမ်းငြိမ်းချမ်းချမ်းဆန္ဒပြဖို့မဖြစ်နိုင်တော့တာစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကိုမခံမရပ်နိုင်ဖြစ်ကြတဲ့လူငယ်လူရွယ်ရာပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်မယ်ဆိုပြီးတိုင်းနာလက်နက်ကင်အဖွဲ့တွေရှိရာနယ်စပ်တွေကိုအလုံးအင်းနဲ့ထွက်ခွာသွားကြတာစစ်အာဏာသိမ်းပြီးတိတ်မကြခင်နိုင်ငံတော်ညီဝတ်ပြည်ပြားမှုတိဆောက်ရေးအဖွဲ့နဝတရဲ့နှစ်နှစ်အတွင်းရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကတိစကားကိုနိုင်ငံရေးအတိုင်းဝိုင်းကလက်ခံလိုက်တာစရဲ့အချက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနီးနဲ့ဆန္ဒပြပွဲကြီးတွေတစ်ချင်းချင်းပေါ်ပေါက်ခဲ့တဲ့မြို့တွေပေါ်မှာငြိမ်သက်သွားပြီးအာဏာသိမ်းစစ်တပ်ဟာသူ့အုပ်ချုပ်ရေးရန်ဒီယာကိုစပြီးပြန်တိဆောက်ခွင့်ရသွားတာဖြစ်ပါတယ
်။အခု2021ခုနှစ်ကတော့1988ခုနှစ်နဲ့အတော့ကိုခြားနာပါတယ်ဆရာနာသိမ့်ပြီးတာ9လကျော်ကြာပြီးအထိတော်ရုံမျိုးပါဘယ်နေရာမှာမှတည်ငြိမ်သွားတယ်ဆိုတာမျိုးမတွေ့ရသေးပါဘူးအကြောင်းကတော့ဖယ်ရီတည်းအာနာသိမ့်ပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့အစိုးရဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုအသက်ဝင်နေစေဖြစ်ပြီးစစ်ကောင်စီအနေနဲ့အစိုးရရန်တရားတွေပြန်လည်လည်ပတ်နိုင်မှုဝန်ထမ်းတွေခန့်တဲ့လုပ်ငန်းတွေအပါအဝင်အခြားပြဿနာပေါင်းစုံရင်ဆိုင်ဖြေရှင်းနေရလို့ပါပဲအဲ့လိုချိန်နှီးအောင်မှာစစ်ကောင်စီရဲ့ကြောင်းပြန်ဖွင့်ရေးကိစ္စမြေထားတွေပြန်ပြေးဆွေးရေးကိစ္စဗန်စနစ်ပြန်အသက်ဝင်ရေးကိစ္စဆေးဥစည်းကမ်းတွေပြန်ဖွင့်ရေးကိစ္စစတာတွေမအောင်မမြင်ဖြစ်နေသလိုကိုဗစ် -19 တားဆီးကာကွယ်ကုသရေးလိုကိစ္စမျိုးမှလည်းကပောင်းကနေတွေဖြစ်နေတာတွေ့မြင်နိုင်ပါလေဒါအပြင်ပြည်သူတွေရဲ့ထီမထိုးရေးအပါအဝင်အခွန်မဆောင်ရေးလှုပ်ရှားမှုမြန်မာပြည်အားအပါအဝင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုတပိတ်မောက်ရေးကိစ္စမျိုးတွေကလည်းဆက်ပြီးရှိနေပါသေးတယ်
အခုနောက်ပိုင်းစစ်ကောင်စီဟာဆန္ဒပြပွဲတွေကိုပထမအဆင့်လူစုခွဲဖို့တတိပေးတာဒုတိယအဆင့်ရေကားတွေနဲ့ထိုးခွဲတာတတိယအဆင့်မီးခိုးငွေဘုံးတွေရာဘာကြည်စံတွေနဲ့ပြစ်ခတ်ဖြုတ်ခွဲပြီးနောက်ဆုံးအဆင့်ရောက်မှဝင်ရောက်လုံထွေရာဘာတုံးနဲ့ရိုက်နှက်ဖမ်းဆီးတာဆိုတဲ့လုံထုံးလုံနည်းတွေအားလုံးကိုလစ်လျူရှုလိုက်ပြီးဆန္ဒပြပွဲမှန်သမျှလူကိုတေစေနိုင်တဲ့တိုက်ပွဲဝင်တနက်တွေနဲ့ပြစ်ခတ်ဖမ်းဆီးတာတမျိုးပဲလုပ်ပါတော့တယ်။ရည်ရွယ်ချက်ကတော့ဆန္ဒပြပွဲတွေမြ мян ဆန်ဆန်နဲ့လုံးဝရက်ဆိုင်သွားအောင်အကြမ်းဖက်နှိမ်နင်းပြတာမျိုးပါ။ဒါပေမဲ့လည်းစစ်ကောင်စီရဲ့အသက်သေးစေနိုင်တဲ့အထိပြစ်ခတ်တက်ပြတ်ဖမ်းဆီးနေတဲ့ဂျားတွေကကိုပဲရန်ကုန်မန္တလေးနဲ့မြို့နယ်တချို့မှာဆန္ဒပြပွဲတွေဆက်ပြီးဆင်နွှဲနေတာတွေ့ကြရပါတယ်။1988တုန်းကလည်းမတူတာနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေတုံးကြီး1988တုန်းကနဲ့မတူနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေတုံးကြီးအကြမ်းဖက်တိုက်ခိုက်လာမှုပါဒါတွေကိုဒီကနေ့အချိန်ထိစစ်ကောင်စီကထိန်းချုပ်နိုင်ခြင်းမရှိသေးတဲ့အပြင်ရဲစခန်းတွေမြို့နယ်အုပ်ချုပ်ရေးမှုရုံးတွေစစ်တပ်တပ်ဆွဲထားရနေရာတွေကိုရှေ့တန်းစစ်မြေပြင်ကခံကြုတ်တွေတပွဲတဲအိတ်တွေတန်ဆူးချိုးတွေအကာရံတွေကာရံပြီးအမြဲတမ်းတတိအနေအထားနဲ့လှုပ်ရှားနေကြရတာကိုလည်းတွေ့မြင်နေရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့အတော်များများနဲ့စကိုင်းတိုင်းတွင်းကမြို့ရွာတွေမှာပေါ်ပေါက်လာတဲ့တူမီတနက်တွေလုတ်တနက်တွေလက်လုတ်ဘုံတွေနဲ့ခုခံတိုက်ပွဲဝင်ကြတာတွေကိုစစ်ကောင်စီဘက်ကစစ်တပ်တွေဆီလူပြီးနှိမ်နင်းတာတွေအဆက်မပြတ်လုပ်နေပေမဲ့လုံးဝငြိမ်သက်သွားတဲ့အခြေအနေမျိုးရောက်မလာသေးတဲ့အပြင်နေ့စဉ်ပြစ်ခတ်တေဆုံးတံရရဖမ်းဆီးမှုတွေရှိနေစေဖြစ်တာတွေ့ရပါတယ်။အလားတူစစ်ကောင်စီဘက်ကအကြဆုံးများခဲ့တဲ့ကြားပြည်နယ်ကစစ်အာဏာရှင်စန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲကိုလည်းအပြီးတက်နိုင်သေးတာမဟုတ်သလို KIA KNU တပ်မဟာ9အပါအဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တချို့နဲ့ဇက်တိုက်လူလူဖြစ်နေတဲ့တိုက်ပွဲတွေဟာလည်းကြဲပြန့်တစ်ထက်ကြဲပြန့်အခုဆိုမြစ်ကြီးနားလိုမြို့ပြအဆက်နားနဲ့စကိုင်းတိုင်းအတွင်းထိရောက်လာနေတာတွေ့မြင်ကြရပါတယ်။အခြားတစ်ဖက်မှာတော့မြို့ကြီးပြကြီးတွေမှာပျောက်ကြားစစ်ဆင်နွှဲမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းနာလက်နက်ကိုင်ထိန်းချုပ်နယ်မြေတွေကိုသွားပြီးစစ်တင်တန်းတက်နေကြတဲ့ PDF လို့ခေါ်တဲ့ရာပေါင်းများစွာသောလူငယ်တွေရဲ့တိုက်ခိုက်မှုစတင်တာမျိုးမရှိသေးပါဘူး
။လက်ရှိမြို့ပေါ်တွေမှာ ပြည်သူမျိုးရေးမယောင်းနိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုကိုအကြမ်းမဖက်ငြိမ်းချမ်းတဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်နေကြတာတွေရှိနေသလိုအထွေထွေစီးပွားရေးအကြဘက်ကိုရောက်နေပြီးလူမှုရေးမတည်ငြိမ်မှုတွေစပြီးပေါ်ပေါက်စပြုလာနေပါပြီ။ဒါအပြင်1984အလွန်ကာလတုန်းကစစ်တပ်ရဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့လမ်းကြောင်းကိုအဲ့ဒီခေတ်နိုင်ငံရေးအင်အားစုတွေလက ဘယ်နည်းနဲ့မှလက်မခံရတဲ့နည်းနဲ့ဆန့်ကျင်မယ်ဆိုတဲ့အနေအထားမျိုးပေါ်ပြနေကြတာတွေ့မြင်ရကြောင်းပ
ါဖြူအမေရိကန်တမျိုးဘာသာအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကျမအေးတနာကျော်ပါဘေးရနေကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါလေတော်ရရှင်ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမေတ္တာတည်လက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်တော်ရရှင်တွေ VOE မြမပိုင်း Facebook Post တွေအောက်မှာမှတ်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်ကိုရွှေဆိုတဲ့တော်ရရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါ။သူကအခုလိုအချိန်မှာအနေအထားအမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်။မြမပြည်သူအများစုကသတင်းမှောင်ချတာခံနေရပါတယ်။အာဏာရှင်တွေကြားဆုံးကြပါစေ။တချို့တွေကနာမည်မဖော်ပြပါနဲ့ဆူပရစာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီတော်ရရှင်ဆိုလိုတာဖြစ်ပါလေရှင်။ပြည်သူတောက်ခေါက်တန်ဆိုတဲ့တော်ရရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOE ကိုအထူးကျေးဇူးတင်ရှိပါတယ်။တရားစင်တဲ့ဆိုတဲ့တော်ရရှင်ကလည်းလိုင်းမကောင်းဘူးရေသတင်းသားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်နောက်လဲအားပေးနေအောင်ပါဗျာတဲ့ဟုတ်ကဲ့ VOE ကလည်းအားပေးရတော်ရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်နှိမ့်ချေနားထောင်လာတဲ့တော်ရရှင်တွေထဲမှာဆိုရင်အောင်မော်ဟင်းဆိုတဲ့တော်ရရှင်က VOE ကို10စုနဲ့2ခုနေပါ Radio ခေတ္တကအခုချိန်ထိတလေးတစားနားထောင်စေပါ VOE ကကျွန်တော်တို့ကို knowledge information တွေအများကြီးပေးနေတဲ့ media ကောင်တစ်ခုပါThanks a million နဲ့ဟုတ်ကဲ့ပါကျေးဇူးထူးတင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့ထွန်းကျော်ဆိုတဲ့သောရရှင်မှာတင်းနေကအင်္ဂလိပ်စာအစီအစဉ်လေးကိုသဘောကျလို့ပါဒီမှာလေ့လာလို့ရပါလေဟုတ်ကဲ့ပါကိုထွန်းကျော်ကြီးတင်းနေကအင်္ဂလိပ်စာကိုကျမတို့ VOE မြန်မာဝိုင်းကနေပြီးတော့ဒီနေ့စမရုပ်တံမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တင်းနေလာနေတိုင်းထုတ်လွှင့်ပေးပါတယ်ကျမတို့ရဲ့အခု VOE ကထုတ်လွှင့်ပေးတဲ့လူလူမိတ်ဆွေရုပ်တံလိုင်းမှာနေ့စမအစီအစဉ်ကိုထုတ်လွှင့်ပေးပါတယ်နော်အဲ့ဒီအစီအစဉ်ကိုတင်းလာနေတိုင်းဖမ်းယူပြီးတော့ကြည့်ရှုနိုင်ပါရဲ့။ဒါမှမဟုတ်ရင်မြေစီမားရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီအစီအစဉ် link ကိုသူတို့တင်ထားပေးပါရဲ့။ Facebook အသုံးပြုရတာလွယ်ကူတယ်ဆိုရင်တော့မြေစီမားတင်း website မှာတွားပြီးတော့ကြည့်ရှုနိုင်ပါရဲ့ရှင်။တင်းနေကအင်္ဂလိပ်စာလို့ရှာလိုက်ရင်ရပါရဲ့နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ကျမတို့ VOE ကနေပြီးရုပ်တံ line အစီအစဉ်အစ်တခုထုတ်လွှင့်ပေးတာအလုံးအသိပါနော်လူတို့မိတ်ဆွေဆိုတဲ့ရုပ်တံ line ကနေပြီးကျမတို့ VOE မြန်မာပိုင်းကအစီအစဉ်နေနောက်ပြီးတော့ RFA လွတ်လပ်သောအာရှအတန်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်24နာရီပတ်လုံးအစီအစဉ်တွေဖမ်းယူကြည့်ရှုနိုင်ပါတယ်ဒီ line နဲ့ပတ်သက်ပြီးတော့သောရရှင်နဲ့စာရေးပြီးတော့မေးလာကြတာတွေလည်းရှိပါတယ်ရှင်ဒီမှာသောရရှင်အောင်စောတန်းကလူတို့မိတ်ဆွေရုပ်တံ line ကိုဂျိုရုဆလောင်အားလုံးနဲ့ဖမ်းယူကြည့်ရှုလို့ရပါလားတဲ့ဟုတ်ကဲ့စပါရီရဲ့ဒီရုပ်တံ line ကိုဆလောင်းနှစ်ခုကနေဖမ်းယူကြည့်ရှုလို့ရပါရဲ့နော်နောက်ထပ်သောရရှင်တယောက်ကတော့ကျွန်တော်နာမည်မောင်ချီထွေးပါတယ်ကျွန်တော်ကမျက်မမြင်တယောက်ပါကျွန်တော်ကြည့်ချင်တာတစ်ခုရှိပါတယ်အခုထုတ်လွှင့်နေတဲ့လူလူမိတ်ဆွေ channel ကပြည်ဆိုင်ဆလောင်းမှာထုတ်လွှင့်ပေးပါလို့တောင်းဆိုချင်ပါတယ် VOE 1တော်သားတွေအနေနဲ့ကင်းရှင်းကြပါစေခဲ့ဒီသောရရှင်ပြောလာလို့ကျမတို့ဒီ VOE အစီအစဉ်တွေကိုပဲဆလောင်းကထုတ်လွှင့်ပေးလဲဆိုတာလေတခြားသောရရှင်တွေလည်းသိကောင်းအောင်လို့ပြောပြချင်ပါတယ်နော်ကျမတို့ရဲ့ VOE အစီအစဉ်ထုတ်လွှင့်မှုကို U-70B သူတို့ကနေပြီးထုတ်လွှင့်ပေးတာဖြစ်ပါလိမ့်ရှင်။အဲ့ဒီမှာဖမ်းယူမယ်ဆိုတော့ channel number 101ဖြစ်ပါရင်နောက်ထပ်ဂျိုလူတစ်ခုမှလည်းထုတ်လွှင့်ပေးပါရင်ဒါက Timecom 6ဖြစ်ပါရင် channel number 123ဖြစ်ပါလိမ့်ရှင်။အသေးစိတ်ဘယ်လိုမျိုးဖမ်းယူကြည့်ရှုလို့ရလဲဆိုတဲ့ဒီနည်းပညာနဲ့သက်ဆိုင်တဲ့ဂျိုလူဖမ်းယူမှုအသေးစိတ်အချက်အလက်ကိုသိချင်တယ်ဆိုရင်တော့ကျမတို့ VOE မြန်မာစာမျက်နှာနောက်ပြီးတော့ကျမတို့ရဲ့ VOE Facebook စာမျက်နှာတို့မှာတွားပြီးကြည့်ရှုနိုင်ပါရဲ့နော်။စီစဉ်ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် ဒါပေမဲ့တောင်းရှင်တယောက်ကလည်းဦးသေးဝင်းဆိုတဲ့တောင်းရှင်မှာဒီတောင်းရှင်ကလည်းလူလူမိတ်ဆွေရုပ်တန်ကဘယ်ဂျူရူကနေဘယ်ဘန်းနဲ့ဖမ်းယူရတာပါလဲဟုတ်ကဲ့ပါကျွန်မဟိုဒီတောင်းရှင်နှစ်ယောက်စလုံးကိုမက်ဆေ့ချာကနေပြောလေဒီဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြန်ပြီးတော့ပြန်ကြားပေးထားပါရဲ့နော် ချက်တွေရေးလာကြတဲ့နေရာမှာသောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာကြတာလည်းတွေ့ရပါတယ်နော်အောင်နိုင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါပြီယေညီမအရေးဟာညီမအရေးမဟုတ်ပါကမ္ဘာအရေးပါဒီအာဏာလုမှုကိုကမ္ဘာကနေကြည့်နေရင်နိုင်ငံကိုတကွာလုံးချိန်ချောက်လာမှာပါဒီမိုကရေစီဆိုတာလည်းနိုင်ငံတိုင်းမှာပျောက်သွားနိုင်မှာလေလို့ယူဆပါတယ်တဲ့
တမရော်ဟာပြည်သူတွေကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်တမရော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်နောက်ပြီးတမရော်ဟာယခုအာဏာထိန်းထားတယ်လို့ပြောတဲ့အတွက်မြန်မာပြည်မှာပြည်သူတွေရဲ့အခက်အခဲများကိုဖြေရှင်းပေးရန်အဓိကကြတော့တာဝန်ရှိပါသည်ယခုတော့အကြမ်းဖက်မှုများကိုနှိမ်နင်းရန်လှုပ်ဆောင်နေပါတယ်လို့တမရော်ကပြောနေတာဟာဘယ်သူကအကြမ ပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာနာထိန်းသားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလည်းယခုအာနာထိန်းသားသူများ၏အဓိကတာဝန်ဖြစ်ပါသည်။တမရော်ကအကြံဖက်သူများကိုနှိမ်နင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြံဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်။ပြည်သူရဲ့ဆန္ဒကိုလယ်လျောလှုပ်
ပြည်သူကကိုယ့်ရဲ့တန်းပြီကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တန်းပြီကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမရော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတမရော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တလို့ပြည်သူကသူတို့တန်းပြီကိုဘယ်တော့မှဖြည့်ဆီးမှာမဟုတ်ပါဘူးဥပဒေပညာရှင်တွေနဲ့တရားမေးမြန်းစုံစမ်းပြီးပြည်သူများအတွက်ကူညီပေးစေချင်ပါတယ်ခင်ဗျာ
တယ်လို့ပြောနိုင်ရဲ့အမြင်တွေကိုလောလောလတ်လတ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရည်ထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမျိုးကိုမဖော်ပြပါနဲ့လို့အရင်ပြောပြရစီတယ်ကုလသမဂ္ဂကတကားပိတ်ပြန်ပါပြီပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါတရုတ်နဲ့ရုရှားကလည်းနဲ့ရောင်းရည်မြန်မာတန်ရန်စာတရာရည်ကာကွယ်နေအောင်မယ်တဲ့အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့ကို့ဘာကိုကာကွ
သူရေးလာတာကတော့
မင်္ဂလာပါ VOA ခင်ဗျာကျွန်တော်က VOA ရဲ့ပရိသတ်တယောက်ပါဟိုငယ်စဉ်ကတည်းက VOA ကိုရေဒီယိုကနေအားပေးလာသူတယောက်ပါဒီစာကိုတော့ VOA ကတဆင့်ကူညီပေးနိုင်မဲ့သူတွေကြားသိရအောင်ပြောကြားပေးပါခင်ဗျာစစ်အာဏာသိမ်းတာကိုလုံးဝသဘောမကျပါဘူးဒါကြောင့်လက်နက်အင်အားအများဆုံးကူညီနိုင်မဲ့နိုင်ငံရှိရင်ကူညီပေးနိုင်မဲ့သူရှိရင်ကူညီပေးပါလို့ပဲ VOA ကတဆင့်ထပ်မံထုတ်လွှင့်တင်ပြပေးပါခင်ဗျာသူတို့စစ်အင်အားက9သိန်းရှိရဆိုရင်လက်နက်သာရရင်ကျွန်တော်တို့လက်နက်ကင်တိုက်ပွဲဝင်မဲ့ပြည်သူတွေတန်းတဲ့ချီရှိပါတယ်လေရင်တော့မလိုပါဘူးခင်မီလက်နက်တွေပဲလိုရဲဆိုတာ VOA ကတဆင့်တင်ပြပေးပါခင်ဗျာ
သူကတော့လက်နက်ကင်တော်လန်ရေးကိုအားပေးပုံရပါတယ်ဒါကတော်ရရှင်ရဲ့ကိုယ်ပိုင်အမြင်ကိုဖော်ပြပေးတာဖြစ်ပါရဲ့နော်ဒါနဲ့ကျွန်တော်တို့ဒီ VOA ကနေပြောမြန်မာပြည်ကပေးစာများအစီအစဉ်အဆုံးမှာဒီတာဒီလက်ဆောင်မြန်မာသချင်းလေးတပုတ်အများအမ်းထုတ်လွှင့်ပေးတတ်ပါရဲ့နော်ပြီးခဲ့တဲ့တစ်ပတ်ကတော့ကွယ်လွန်သွားတဲ့ရေမွန်ရဲ့သချင်းလေးခြံရဲဆိုတဲ့သချင်းလေးထုတ်လွှင့်ပေးလိုက်တာပါသောရှင်ချမ်းကြီးအောင်ဆိုတဲ့သောရှင်ကဒီသချင်းလေးကိုနားဆင်ပြီးတော့ရေးလာရလေးရှိပါတယ်သူကသချင်းတွေတိတ်ပြီးတော့နားမထောင်တဲ့ကျွန်တော်ကိုရီမွန်ရဲ့ချမ်းရဲ့ဆိုတဲ့သချင်းလေးအပိချီနားထောင်မိပါတယ်နေရည်လဲကြားမိပါတယ်ကျေးဇူးပါ VOE အရေးတော်ပုံအားရမိတဲ့သောရှင်ချမ်းကြီးအောင်ပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တစ်ချစ်သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတက္ကသိုလ်အမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတောင်းနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့ဒေးတောင်းလာတဲ့ဒေါ်ရစနေကိုအလှည့်ပေးကြပါတယ်ရှင်။မြန်မာပြည်ကပေးစာများအစီအစဉ်တင်ဆက်နေတဲ့မဲအေးသနာကျော်ရေလို့အစားချီပြီးတော့ကိုကြော်ကြော်ထုံးကကျွန်တော်ကတော့မြန်မာပြည်ရဲ့တနေရာကနေအမြဲနားထောင်နေတဲ့ပရိသတ်တူပါဒီသချင်းလေးတွေကိုအလင်းတင်တင်တယ်လို့ထုတ်လွှင့်ပေးစီကြပါတယ်ပထမဦးဆုံးခွန်အားဖြစ်မင်းငယ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါအားလုံးခွန်အားရစီကြပါတယ်နောက်လွှင့်ပေးစီကြတာကတော့သွေးသစ္စာပါတဲ့နောက်ဆုံးဆန္ဒပြုတောင်းဆိုတာကကိုရီမွန်ရဲ့နောက်ဆုံးလားဆိုတဲ့သချင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကိုကြော်ကြော်ထွန်းရင်အခုလိုမျိုးတခြင်းကောင်းစဉ်လေးတွေနဲ့ကျမကိုဝိုင်းပြီးတော့စဉ်းစားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျမလည်းတစ်ခါတလေတခြင်းတွေကောင်းစဉ်တွေစဉ်းစားရတာပရိသတ်တွေဘလို့တခြင်းများနားထောင်ခြင်းစလဲဆိုပြီးတော့ကျမတော်တော်လေးအတွေ့အရာချက်တက်ပါတယ်ဒါကြောင့်မို့အခုလိုမျိုးတခြင်းလေးတွေဝိုင်းပြီးတော့စဉ်းစားပေးရင်အထူးကျေးဇူးတင်ပါတယ်ဒီတော့ရှင်တောင်းဆိုတဲ့တခြင်းတွေကဒီတစ်ပတ်တော့ခွန်အားဖြစ်မိငယ်ဆိုတဲ့တခြင်းတွေထုတ်လွှင့်ပေးကြပါရနော်သူ့လိုပဲအားလုံးခွန်အားရကြပါစေလို့တောင်းဆုပြုနေပါတယ်ရှင်ဒီဆိုထားတဲ့ခွန်အားဖြစ်မိငယ်ဆိုတဲ့တခြင်းနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးထုတ်လွှင့်ခြင်းနဲ့တစ်ပြိုင်နက်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App မှာသွားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammy.viewnews.com ဖြစ်ပါတယ်။ကျမဧတနာကြပါရှင်။ View ကိုလည်းစာရေးကြပါအောင်နော်။တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ညတို့တွေတော်ဝန်တိုင်းရတဲ့ကားရေကိုကျိုးစွနိုင်မှာ
ချောမွေးရတော့ပြန်ဆိုင်ရန်ကွာပြေးမိငယ်ရဲ့ ဘိသနာကျော်ရဲ့မြန်မာပြည်မှာဗီဇာများအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့မင်းညူလွင်ရဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ရပါမယ်။အမေရိကန်သမ္မတရဲ့သတင်းတွေမှာအင်ပီရိုဝှိုက်ဟောက်ဆိုတာကိုအတော်များများမြင်ကြရမှာပါ။သတင်းတွေကတုဒ္ဒအစီအစဉ်မှာမင်းညူလွင်တက်ဆက်ပေးထားပါလေ
။အမေရိကန်ပြည်ထောင်စုရဲ့သမ္မတနဲ့တက်ဆက်တဲ့သတင်းတွေမှာWhite House အင်ယူရောဆိုတာကိုအများအားဖြင့်ကြားရပါတော့အင်ယူရောဆိုတာသမ္မတရုံးထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရရဲ့ကြားရည်ကြီးတစ်ခုလည်းဖြစ်ပါတယ်အင်ယူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington ကနေရာရွေးချယ်ပြီးအဲ့နှစ်အကြာ1992ခုနှစ်မှာတော့အုံမြင့်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့၈နှစ်အကြာမှာတော့သမ္မတ John Adams ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ။1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ယူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့ American သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ယူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအင်္ဂါ35ခန်းနဲ့အထက်6ထပ်ရှိပါတယ်။အဝင်းထွက်တကားပေါက်ပေါင်းက412ပေါက်ရှိပြီးပရင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တအိမ်လုံးမှာမီးလင်းဖို့ကြီး28ခုရှိပြီးဓာတ်လေက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ American သမိုင်းအဆက်ဆက်မှာအင်ဂျူရောကိုသမရနေအိမ်သမရနန်းတော်အချင်းအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်1900ခုနှစ်မှာတော့သမရသီယိုဒိုရူးစ်ဗက်က White House အင်ဂျူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်အင်ယူရောကိုအမေရိကန်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြလိုက်တဲ့ခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလည်ပတ်နိုင်ကြပါတယ်။တွားရောက်လေ့လာခြင်းတွေက၃လကြိုတင်ပြီးလည်ပတ်ခွင့်တင်ထားပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နာရီခွဲကနေနေ့လယ်17နာရီခွဲအထိလည်ပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တိုင်း200ကျော်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်အကျင်းပြိဘောကတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ခက်အဆက်ဆက်မပြောင်းမလဲအခုချိန်ထိရှိနေတာကတော့သမရရုံးခန်းမီးလင်းဖို့ကြီးပေါ်ကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရ George Washington ရဲ့ရုပ်ပုံပကြီးကားချက်ကြီးကိုဖြစ်ပါတယ
်ဒီနေ့ကလေးညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုဒေသတချို့မှာဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုပုံဖောက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုဇက်တိုက်ဖြစ်ပေါ်နေပါတယ်ဒီကနေ့ဇူလိုင်လ4ရက်နေ့နေ့လယ်ပိုင်းကမန္တလေးတန်းညင်းကြံမြို့မှာစစ်ကောင်စီတပ်သားတွေစီးလာတဲ့အင်စည်းကားကိုဆိုင်ကယ်သမားကတင်းနှက်နဲ့ပြစ်ခတ်ခဲ့ပေမဲ့တေဆုံးသူမရှိဘူးလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကားကတနတ်သမားကိုလိုက်လံဖမ်းဆီးပေမဲ့မမိလိုက်ဘူးလို့ဆိုပါတယ်။ညင်ကြံမြို့မှာပဲစစ်ကောင်စီကခံထားတဲ့19ရက်ကွက်ကအုတ်ချွေးမှုအောင်မိုးတန့်ဆိုသူဒီကနေ့တနတ်နဲ့3ချက်အပြစ်ခံလိုက်ရတဲ့ဒဏ်ရာနဲ့ဆေးရုံမှာဆေးကုသမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့ကန္နာလမှာစစ်ကားဘော်ကိုလက်ပြုံတစ်လုံးနဲ့ပစ်လိုက်ပေမဲ့အဲ့ဒီဘုံကပောက်ကွဲခဲ့ခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။တဖက်မှာပြစ်ခတ်ဖောက်ခွဲမှုတွေရှိနေတဲ့တချိန်ထဲမှာပဲဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်လက်ပြုလုပ်နေကြပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးသောမတ်စ်ဖိုင်ဒါကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ရေရှည်တည်ထောင်တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းလိုက်ပါတယ်။အစင်လာအဖြစ်ဒီနေ့မှာအမေရိကန်မိသားစုတွေကိုယ့်အိမ်မှာစုဝေးပြီးအသားခင်စားကြတာအပါအဝင်ချက်ပြုတ်စားတော့ပြီးအနာယူအပန်းဖြေကြတဲ့နေ့ဖြစ်ပါတယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC အပါအဝင်မြို့ကြီးမြို့ငယ်အသီးစီးမှာလည်းမိသားစုတွေပစ်ကနစ်ထွက်ကြတာအလားပြားချီတက်လက်လက်ပွဲတွေကျင်းပတာအပါအဝင်မိရှုမိပန်းပြပောက်တာတွေလည်းဒီကနေ့ပြုလုပ်ကြလေရှိပါတယ်။ဒီနေ့ကလေးည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ
This program.